မြန်မာပြည်မြောက်ပိုင်းတိုင်းဒေသလက်နက်ကိုင်မဟာမိတ်တပ်ပေါင်းစု၄ဘွဲ့ကရှမ်းပြည်မြောက်ပိုင်းမြန်မာတပ်မတော်တပ်စခန်းတွေကိုဝင်ရောက်တိုက်ခိုက်ရတာဟာကချင်နဲ့ရှမ်းပြည်နယ်အတွင်းအစိုးရတပ်ကထိုးစစ်ဆင်နေတာတွေကိုရပ်ပေးဖို့နဲ့အပြည့်ရညီညာရေးဆွေးနွေးပွဲတွေစတင်နိုင်ဖို့ဖြစ်တယ်လို့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုကပြောဆိုလိုက်ပါတယ်အခုလိုရှမ်းပြည်မြောက်ပိုင်းတိုက်ပွဲတွေကြောင့်ထွက်ပြေးနေကြရတဲ့စစ်ကြောင်ဒုက္ခသည်တွေအတွက်စိုးရိမ်မိကြောင်းပြည်ပရောက်ကချင်တိုင်းဒေသအဖွဲ့ကလည်းပြောလိုက်ပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကအပြည့်စုံကိုပြောပါလိမ့်မယ်ခင
်ဗျရှမ်းပြည်မြောက်ပိုင်းမူဆယ်မြို့၁၅မိုင်အပအဝင်မုံကိုပန်ဆိုင်နမ်ခန့်နဲ့ကုခိုင်ဒေသတွေကမြမတက်မတော်တပ်စခန်းတွေကိုမြောက်ပိုင်းမဟာမိတ်တပ်ပေါင်းစု၄ဘွဲ့ဖြစ်တဲ့ရခိုင်တက်မတော် AA ကချင်လွတ်လပ်ရေးတပ် KIA ကိုကန့်တပ်ဖွဲ့ MMDAAတောင်ပလောင်လွတ်မြောက်ရေးတပ်ဖွဲ့ TNLD တို့ကနိုဝင်ဘာ20မနက်ပိုင်းကစပြီးဝင်တိုက်ခဲ့တာဖြစ်တယ်လို့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုကနိုဝင်ဘာ21ရက်နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တနင်္လာမနေ့ညအချိန်ထိတိုက်ပွဲတွေဆက်ဖြစ်နေပြီးအစိုးရတပ်ကလေကြောင်းကနေတိုက်ခိုက်တာမျိုးရှိခဲ့ကြောင်း TNLD တပ်ရဲ့ပြောခွင့်ရသူဘုံမူတာအိုက်ကျော်က VOA ကိုပြောပါတယ
်။ဟုတ်ကဲ့တိုက်ပွဲတော့ဆက်ဖြစ်တယ်။မုံကူဇမမနက်ကတည်းကဒီညညမူချုခါနေတယ်ဒီကြောင့်ဒီကူရီနဲ့မကျင်းလာဒီကတရရှိတယ်ဒီခုစေကုမဒီဓမ္မဒီလိုလိုလာမပေါ်မှာလဲအမှလဲတနည်းနည်းနည်းနည်းဖြစ်တယ်ဘုရဲ့အာကုခိုင်မြင်းတွေကမုံစီရောမှာလဲဖြစ်တယ်ဒီကုခိုင်နာတို့ရဲ့လဲဖြစ်တယ်အာညပိုင်းမှာဒီကျရတော့ဒီကုခိုင်တပ်စခန်းကိုလဲအမှပေါ်မှာလဲဒီကတခိုင်မှုတွေဖြစ်တယ
်မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုကအခုလိုတံပြန်တိုက်စစ်ဆင်နွှဲရတာဟာအစိုးရတပ်ရဲ့ထိုးစစ်တွေရပ်ပေးဖို့နဲ့အပြည့်အဝညဉ့်ဉန်ရေးဆွေးနွေးပွဲတွေစတင်နိုင်ဖို့ဖြစ်တယ်လို့ TNLD ဘုံမူတာအိုက်ကျော်ကပြောပါတယ
်တိုက်စစ်ဆိုတာမြန်မာတပ်မတော်ကတနေ့တောက်လျှောက်တလာတိုက်တယ်ဒီမြန်မာတပ်မတော်ကအော်တိုဘာကနေဒီနိုဝင်ဘာလစန်းထိတောက်လျှောက်ဒီနေ့ဒီမှာထိုးစစ်ဆင်လာတယ်ထိုးစစ်ဆင်မှာဒီကျင်းနေနေတဲ့တော်ရင်းတဲ့ပြည်ကိုလည်းလမ်းတိုက်ခိုက်တယ်ဒီနေ့အချို့ရည်ရည်စခန်းတွေလည်းသူတို့ကတိုက်ပူတာရှိတယ်အမောဒီအတဘုံမှဖြစ်တဲ့ချိန်ကဒီမြန်မာတပ်မတော်ကတနေ့ကြီးနေတဲ့အကြောင်းနဲ့ဒီလူလူရှိတဲ့နေရာတွေကအကြီးရအေးနေရောကြည့်ရပေါ်ရင်းလူထုတော်ရတော်လာလို့ပဲစားတော့တဲ့ရာချင်းအဲဒီလိုရှင်ရဲ့အတိမလာတိခတ်တဲ့အဲ့ဒီမျိုးပြဖရတော့တော်ဆုံးဆုံးရဲ့အစီအစဉ်ရှိတယ်အာဒီလူထုတွေလည်းဖန်စီပြီးနေဆက်တာလည်းရှိတယ်။ကျွန်မတို့ကစဉ်းညနာပြန်ကြောင်းမှဒီလာမပေါ်ပြီးပြန်ပြီးတက်တယ်လည်းဖြစ်တယ်။အဓိကတော့ဒီတိကျဆွေးနွေးမှုဖြစ်ဖို့လိုတယ်။စီးနေတဲ့ရှင်တွေမပြီးပြီးဆုံးဆွေးနွေးဖို့လိုတယ်
။ရှမ်းပြည်မြောက်ပိုင်းကလက်ရှိတိုက်ပွဲတွေကြောင့်စေပေးဆောင်ဒုက္ခသည်2900နီးပါးအတွက်မူဆယ်မြို့တဝိုက်မှာဒုက္ခသည်စခန်း5ခုဖွင့်ထားကြောင်းအစိုးရသတင်းတွေကပြောပါတယ်။ဒီလိုစစ်ပီးဆောင်ဒုက္ခသည်တွေဆက်ပြီးတိုးပွားလာတာကိုစိုးရိမ်မိကြောင်းနဲ့အစိုးရရောတိုင်းရင်းသားတပ်တွေပါစစ်ပွဲတွေအမြန်ရပြီးငြိမ်းချမ်းရေးအတွက်ဆွေးနွေးပွဲတွေလုပ်ဖို့လိုလားကြောင်းနိုင်ငံတကာရောက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကိုဂမ်ဆန်ကတိုက်တွန်းလိုက်ပါတယ
်ဒုက္ခတဲ့အရင်းနဲ့ပတ်သက်မှာတော့ကျွန်တော်တကယ်ကိုစိတ်မတက်မတာဖြစ်ရတယ်ကျွန်တော်အခုတသိန်းကျော်ရှိတဲ့ဒုက္ခတွေကနေပြီးတော့ထပ်ပြီးမှအခုဒုက္ခတွေပိုများလာတဲ့ဖြစ်စဉ်ကကျွန်တော်ဝမ်းနည်းမိရယ်နောက်တစ်ခုကတော့ဒီဖွဲ့လေးဖွဲ့ကနေပြီးတော့တုံးပြန်မှုအနေဖြင့်တိုက်နေရတော့ဒီ105မိုင်ကိတ်လို့ရောက်လာတာဟာကအကုန်လုံးငိမ့်တက်တယ်လို့ကျွန်တော်မြင်ပါတယ်အစိုးရနေပြီးတော့ဥဆောင်ပြီးမှဒီလက်နက်ကင်ပဋိပက္ခလမ်းစဉ်ကနေရှောင်ရှားမှငိမ့်ချင်ရေးကိုအကဲလက်တွေ့ဖော်ဆောင်တာတော့ကျွန်တော်ကတိုင်းတူပြည်သားအနေဖြင့်တော့အင်မတန်ကိုလိုလားတာပါတိုင်းရင်းသားဒေသတွေမှာဒီလိုထိုးစစ်ဆင်နေတဲ့ဟာကိုကြက်တန်းနဲ့ရက်တာတော့အကောင်းဆုံးပါပဲလို့ကျွန်တော်မြင်တာပေါ့နော်
တရုတ်မြန်မာနယ်စပ်စမ်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့စစ်ပွဲတွေကိုအမြန်ရပ်ဖို့တရုတ်အစိုးရကလည်းတောင်းဆိုထားပါတယ်။တိုက်ပွဲတွေအတွင်းအရသာတည်ဆုံမှုရှိပေမဲ့စီးရင်အတိအကျကိုတော့မသိရသေးပါဘူး။စစ်ပေးဆောင်ဒုက္ခသည်တချို့ဟာတရုတ်ပြည်ဘက်ဝင်ပြေးခဲ့တာကြောင့်ရွှေလီမြို့ကျက်ချင်းနေအတင်းကစောင်းအနှွေးတွေနဲ့ဆန်နေကိုလိုက်လံဝေငှပေးနေတယ်လို့ပြည်သူ့ဝန်ကြီးဌာနသတင်းမှဖော်ပြထားပါတယ်ခင်ဗျာ။